အိန္ဒိယအစီအမြောက်ပိုင်းမြန်မာနိုင်ငံနိုင်ငံချင်းထိဆက်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယဒေသအဖွဲ့ကအဖွဲ့ဝင်၅ဦးကိုမြန်မာအနာဘယ်နေကအိန္ဒိယအစိုးရကိုတွဲပြောင်းပြည့်ခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကစစ်သည်ရင်းနဲ့မှာပြောပါတယ်။မဏိပူဒေသကိုအိန္ဒိယကခွဲထုတ်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်၅ဦးကိုအိန္ဒိယလေတပ်ကလေယာဉ်နဲ့ဗိုလ်တပ်ကနေမှမြန်မာနိုင်ငံကနေမဏိပူပြည်နယ်ကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လို့တဲ့ရဲရရှိကပြောပါတယ်။အခုလိုလှုပ်ဆောင်တာနဲ့ပတ်သက်ပြီးအိန္ဒိယစစ်တပ်အာဏာပိုင်တွေကတော့မှတ်ချက်တစုံတရာမပေးပါဘူး။ PLA ဖွဲ့ရပြီးခဲ့တဲ့လတုန်းကအိန္ဒိယဗိုလ်မှူးကြီးနဲ့သူ့ရဲ့ဇနီးနဲ့တားလို့ပြန်စစ်တီ၄ဦးပါတည်ဆုံးကြရတဲ့ခြုံခိုတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တယ်လို့ကြေညာခဲ့တာပါ။အမည်မဖော်လို့တဲ့ရဲရရှိကတော့အခုပြန်ပို့ခါတဲ့၅ဦးကမနစ်ကအောက်လိုလာတဲ့မြန်မာအာဏာပိုင်ကဖမ်းဆီးပြီးစကိုင်းတက်ကအကျဉ်းဆောင်မှာချထားသူလို့ပြောပါတယ်။ဒါအိန္ဒိယသဘုံကိကိုမြန်မာအာဏာပိုင်ပြီးပြန်ပြီးဆွဲပြောင်းပေးတာနှစ်နှစ်အတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။2020ခုနှစ်ကလည်းအိန္ဒိယအရှေ့မြောက်ပိုင်းအာကာနဲ့မဏိပူပြည်နယ်တွေမှာအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံအဖွဲ့6ဖွဲ့ကအဖွဲ့ဝင်22ဦးကိုမြန်မာဘက်ကပြန်ပြီးဆွဲပြောင်းပေးခဲ့တယ်လို့လည်းရဲကပြောပါတယ်။အိန္ဒိယမြန်မာနိုင်ငံကြားမကြာခင်နှစ်တွေအတွင်းငွေဆက်ဈေးကတည်ငြိမ်အေးချမ်းရေးအတွက်နိုင်ငံခြားကာကွယ်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။